ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒီသမန်တုံမြို့နယ်ဆိုင်းလင်ကြီးရွာသား73ဦးကိုတမတော်ကမနေ့ကမနေ့ပိုင်းကစပြီးလမ်းပြအဖြစ်ဖမ်းဆီးခေါ်ဆောင်သွားတာလို့ဒေသခံတွေကပြောပါတယ်ဆိုင်းလင်ရွာသားတွေဟာသူတို့တောင်ရရီမှာအလုပ်လုပ်နေချိန်မှာတမတော်ကလမ်းပြအဖြစ်ခေါ်ဆောင်သွားတာဖြစ်ပြီးမနေ့ညနေကရွာသား72ဦးကိုပြန်လွှတ်ပေးလိုက်တယ်လို့သိရပါတယ်လမ်းပြအနေနဲ့ခေါ်သွားတဲ့ကြီးရွာသားတွေကိုရိုက်နှက်တာတွေမရှိပေမဲ့တဦးကတော့ပြန်လွတ်မလာသေးဘူးလို့တန်အမ်းမျိုးသမီးများအဖွဲ့ကလွေကူကူကပြောပါတယ်
။အိုက်တော်ထဲမှာခေါ်သွားတယ်။ဒါမှဟိုရိုက်တာနဲ့တာတော့မရှိဘူး။လမ်းပြချစ်ခေါ်သွားမှတော့တယ်။သူတို့ဒီပင်နာလေးရောက်မှတော့မရှိဘူး။ဒါပေမဲ့သူတို့ကအခုတော့ဆက်နေရတော့ပြန်လွတ်လာပြီပေါ့နော်။အခုတော့ဆက်တန်နေတာကတော့တိတ်ရောက်ကြံသေးတယ်။မျိုးသားတယောက်ကပြန်လာပြီလားမလာသေးဘူးလားတော့မရှိဘူး။ဟိုဘက်ကိုဆက်တာကျတော့ပြန်လွတ်သေးလိုက်ပြီလို့ပြောတယ်မင်း။ရွာပြီတော့မရောက်သေးတဲ့ဒီတယောက်ကဟုတ
်။ကြံနေသေးတဲ့တူကတော့ဘယ်သူဆိုတာတိတိကျကျမသိရသေးပဲစုံစမ်းနေစေဖြစ်ပါတယ်။တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇော်မင်းတွန်းကိုမေးမြန်းရမှာတော့ရွာသားတွေလမ်းဖြအဖြစ်ခေါ်ဆောင်သွားတဲ့ကိစ္စကိုသူ့အနေနဲ့မသိရှိသေးကြောင်းပြောပါတယ်။အရှိန်မြောက်တိုင်းစစ်ဌာနချုပ်တိုင်းဦးစီးဗိုလ်မှူးကြီးဝန်ထွက်လေးကို RFA ကဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ဝင်ဦးသိန်းစောကို RFA ကဆက်သွယ်မေးမြန်းရမှာတော့အစည်းအဝေးရှိနေတာကြောင့်နောက်မှပြန်လည်ဆက်သွယ်မယ်လို့ပြောပါတယ်။တန်အန်းပလောင်တိုင်းရင်းသားများပြားနေထိုင်တဲ့မန္တုံမြို့နယ်ဟာတန်အန်းမျိုးသားလူမျိုးရေးအဖွဲ့တီအန်အန်လီတက်တွေလှုပ်ရှားတဲ့နယ်မြေလေးဖြစ်ပါတယ်။ဒီလိုလူထုကိုထိခိုက်စေတာမျိုးတွေကိုနှစ်ဖက်အဖွဲ့တွေအနေနဲ့မလုပ်စေရင်ဘူးလို့တန်အန်းဥပဒေအထောက်အကူပြုအဖွဲ့တာဝန်ခံမိုင်းမြို့အောင်ကပြောပါတယ်။
လူထုကိုအဲ့လိုမျိုးပြမှုတွေမလုပ်စီချင်ဘောနော်ဒါလူထုကလူထုတယ်ဒီလက်မှတ်တိုင်းလက်မှတ်တိုင်းဆိုအဲ့လိုကျွန်တော်ကဆက်ဆိုင်မှာကျွန်တော်မျိုးစီချင်တယ်ဘောနော်ဟိုပရိသတ်ကလူဖြစ်တာကလူထုနဲ့နာမည်ဟာမျိုးတွေကိုကျွန်တော်ကဒီစီတဲ့နာမည်ကျွန်တော်မလုပ်စီချင်ဘောနော်ဒီစီတဲ့နာမည်ကိုလူထုကလည်းခံနေရတာဘောနော်နောက်ပိုင်းဘယ်ဘယ်လူထုဘောနော်ဒါကကျွန်တော်ဒီလူထုကိုလည်းနာစီနာမည်တွေကိုကျွန်တော်ဆောင်ကြပေးဖို့ကျွန်တော်ကပြောချင်တယ်ဘောနော
်စစ်ကြောင်းတွေအမြဲတမ်းဖြတ်သွားနေတာကြောင့်ဒီသားကံတွေဟာတိုက်ပွဲမဖြစ်ရင်တောင်ကြောက်ရွံ့စိတ်နဲ့နေထိုင်နေရတယ်လို့လွေကူကူကပြောပါတယ်
။ဘလော့ဆယ်တော့ဒီတိုက်ပွဲကတော့ဟိုဘလိုမျိုးတော့မဖြစ်တော့ဘူးဗောနော်။ဒါပေမဲ့ဒီအနည်းငယ်နေစစ်ချောင်းတွေကတော့ဟိုလက်လက်သွားနေတာတော့ရှိတယ်ဗောနော်။ကြွားသားတွေကတော့စစ်ပွဲဖြစ်ပြီးဖြစ်စီမဖြစ်ဖြစ်ဖြစ်စီသူကတော့ဒီစစ်သားတွေကရှိနေတဲ့အခါကျတော့သူကတော့အုံထုံကြီးများတော့ကြောက်ရွံ့မှုတွေရောရှိတာဗောနော
်။အဆက်အသွယ်ပြတ်တော့ပျောက်ဆုံးနေသူတူဦးရဲ့နောက်ဆက်တွဲအခြေအနေအကြောင်းအဲ့ဒီရွာကိုမင်းမြန်းဖို့ဒီနေ့ညနေပိုင်းအထိကြိုးစားခဲ့ပြီးမဲ့ဆက်သက်လို့မရခဲ့ပါဘူးခင်ဗျာကျွန်တော်ကျော်လင်ဦးပါ